မြန်မာပါဝင်နိုင်ငံပေါင်း17နိုင်ငံကိုရာသီဥတုပြောင်းလဲမှုကြောင့်နောက်ဆက်တွဲအကျိုးဆက်တွေကြုံရနိုင်တဲ့အထူးစိုးရင်ရတဲ့နိုင်ငံတွေအဖြစ်နဲ့အမေရိကန်ကဆင်းရဲသွင်းလိုက်ပါတယ်။မြန်မာ၊အိန္ဒိယ၊မြောက်ကိုရီးယား၊ပါကစ္စတန်နဲ့အာဖဂန်နစ္စတန်အပါအဝင်နိုင်ငံပေါင်း17နိုင်ငံကိုအထူးစိုးရင်ရတဲ့နိုင်ငံတွေဆင်းမှထည့်သွင်းထားတဲ့အပြင်ဗဟိုအာဖရိကနဲ့ပစိဖိတ်သမုဒ္ဒရာဒေသရင်းကကျွန်းနိုင်ငံငယ်ကလေးတွေကိုတော့စိုးရင်ရတဲ့ဒေသနှစ်ခုဖြစ်သတ်မှတ်လိုက်တာပါ။ကဘာတလောရာသီဥတုပြောင်းလဲမှုအခြေအနေပိုဆိုးလာနေတဲ့အတွက်ဒီပြဿနာကိုခြေရာခံလိုက်ဖို့ပိုလိုလာသလိုသဘာဝဘေးအန္တရာယ်တွေကြောင့်နေရာဆွန့်ခွာမှုတွေရော့ပါဖို့နဲ့စီမံခန့်ခွဲဖို့တွေတည်တည်ချာချာလှုပ်ဆောင်အောင်မှာဖြစ်ကြောင်းသမ္မတဘိုင်ဒန်အစိုးရကကြေညာပရင်းနေမှာပြောပါတယ်။ဒီကိစ္စကိုဆန်းစစ်ဖို့အတွက်သမ္မတဘိုင်ဒန်ကဖေဖော်ဝါရီလမှာအမေရိကန်မျိုးသားလုံခြုံရေးအကြံပေးအဖွဲ့ကိုညွှန်ကြားခဲ့တာဖြစ်ပြီးကြေညာပရင်းနေမှာတော့ကနဦးအစိုးရခန်းစားထုတ်ပြန်လိုက်တာဖြစ်ပါတယ်။အစိုးရခန်းစားထဲမှာဥရုယာတိဆိုင်ရာဒုက္ခတွေတွေပေါ်ပေါက်လာစဉ်နှိုင်းတဲ့ရေကြီးမှုဒါမှမဟုတ်တခြားသဘောဝဘေးရန်ဆိုင်ရာကူးတွေပို့ဆောင်ကြည့်ဖို့မုခုံရရှာဒဏ်ခံရတဲ့နိုင်ငံတွေကပြည်သူတွေအတွက် UDP အမေရိကန်ကအကူအညီတွေပေးဖို့အပြင်ယာတိဥရုဆုံးဝါလို့ကိုယ်နိုင်ငံကနေဆွန့်ခွာသူတွေအတွက်တရားဝင်အကာအကွယ်ပေးရေးကိုဆန့်စစ်ဖို့ပါဝင်လှုပ်ဆောင်တဲ့အချက်တွေကိုအကြံပေးထားပါတယ်။အမေရိကန်ဆိုအနေနဲ့ဥရုယာတိဆိုင်ရာသိပ္ပံပညာရှင်တွေကနေကူညီရတဲ့လုံခြုံရေးအရာရှိတွေအထိပါဝင်တဲ့ဥရုယာတိဆိုင်ရာစီမံခန့်ခွဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းပြီးရွှေ့ပြောင်းနေထိုင်သူတွေအရေးအစိုးရတွေနဲ့လက်တွဲလှုပ်ဆောင်ဖို့လည်းတိုက်တွန်းထားပါတယ်။